ဒီကနေ့ February 1ရက်နေ့ဟာမြန်မာနိုင်ငံမှာနိုင်ငံတော်တိုင်ပင်ခံဒေါ်အောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်အပါအဝင်ဒီမိုကရေစီနှိကျရွေးကောက်တင်မြှောက်ထားတဲ့အရက်သားအစိုးရကိုဖျောက်ချပြီးစစ်တပ်အာဏာသိမ်းတာတစ်နှစ်ပြည့်တဲ့နေ့ဖြစ်ပါတယ်။ဒီကနေ့မှာကုလသမဂ္ဂအထွေထွေချုပ်ကမြန်မာပြည်သူတွေနဲ့အတူတသားတည်းရပ်တည်နေကြောင်းပြောကြားလိုက်တယ်လို့အထွေထွေချုပ်ရဲ့ဒုတိယပြောခွင့်ရဖရဟန်ဟိုက်ကတနင်္လာနေ့ကုလရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။
The Secretary General stands in solidarity with the people of Myanmar and their democratic aspirations.
မြန်မာပြည်သူတွေနဲ့တသားတည်းရပ်တည်နေကြောင်းလည်းရွှေချာပါဝင်လူမှုအတိုင်းဝိုင်းအလုံးအတွက်အကာအကွယ်ပေးနိုင်ပြီးအလုံးစုံပါဝင်တဲ့လူ့အဖွဲ့အစည်းတွေဖြစ်လာဖို့နိုင်ငံသားတွေရဲ့ဒီမိုကရေစီမျှော်မှန်းချက်တွေအတွက်ပါအတူရပ်တည်နေတယ်လို့ပြောသွားတာပါ။စစ်တပ်အာဏာသိမ်းထားတဲ့တနစ်တာကာလအတွင်းအကြမ်းဖက်မှုတွေပြင်းထန်သလိုလူ့ခွင့်ရေးချိုးဖောက်မှုတွေလူသားစာနာမှုပြဿနာတွေနဲ့ဆင်းရဲမွေးတင်မှုလည်းချက်ချင်းတိုးလာတာကြောင့်နိုင်ငံတလွားဘက်ဆောင်ကအားနည်းမှုဒဏ်ကိုခံရတယ်လို့ဒေတာရင်းအတွက်ပါတည်ရောက်မှုတွေရှိလာတဲ့အတွက်ဒီကိစ္စကိုအရေးတကြီးတုံ့ပြန်ဖြေရှင်းဖို့လိုအပ်တယ်လို့လည်းပြောပါတယ်။မြန်မာပြည်သူတွေအတွက်ခိုင်မာတဲ့ရလဒ်တွေရဖို့လည်းလိုအပ်နေတယ်လို့လက်နက်ကင်အဖွဲ့အစည်းအားလုံးအနေနဲ့လူသားလွတ်လပ်ခွင့်နဲ့လူ့ခွင့်ရေးကိုလေးစားဖို့လိုအပ်ကြောင်းလည်းပြောပါတယ်။